ရန်ကုန်မြို့ခရီးသည်တည်ယူပို့ဆောင်ရေးအတွက်နှစ်ပေါင်းများစွာအသုံးပြုခဲ့တဲ့မော်တော်ယာဉ်လိုင်းမောင်းစုံထိန်းသိမ်းရေးကော်မတီမထတာဘတ်ကာစနစ်ဒီကနေ့ရက်ဆိုင်လိုက်ပြီးစနစ်တစ်ခုနဲ့အစားတို့စတင်လိုက်ပါပြီ။စနစ်တစ်စတင်တဲ့နေ့မှာပဲအခက်အခဲတွေနဲ့ကြုံရရတဲ့အတန်တွေကြားရပေမဲ့ရလက်ကောင်းတွေထွက်လာဖို့အစိုးရဘက်ကမျှော်လင့်ထားသလိုခရီးသွားပြည်သူတွေဘက်ကလည်းအလားတူမျှော်လင့
်မှုမာထတာစနစ်ဟာဒီကနေ့မှဆုံးသက်သွားပါပြီ။တိုင်းဒေသကြီးအစိုးရပါဝင်တဲ့ရန်ကုန်မြို့ဘတ်စကားပို့ဆောင်ရေးအများပိုင်းစနစ်ကိုရင်းလိုင်း80နဲ့ဒီကနေ့မှပဲစတင်ပြောင်းလဲလိုက်ပါပြီ။စနစ်သစ်စတင်တဲ့နေ့မှာကြုံရမယ့်အခက်အခဲတွေအတွက်လုံအားပေး 9,000 နီးပါးအကူအညီနဲ့ဖြည့်ရှင်းဖို့ကြိုးစားပေမဲ့ပထမဆုံးနေ့မှာပဲအဆင်မပြေမှုတွေကတော့အများပြားရှိနေခဲ့ပါတယ်။ဘတ်စကားတွေပြေးဆွဲတာမှကျဲနေတာကြောင့်ဖြစ်ပေါ်နေတဲ့အခက်အခဲတွေကိုအဆင်ပြေအောင်ဆောင်ရွက်သွားမယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတော့ပြောဆိုလိုက်ပါတယ်
။ line အသစ်တွေတည်ထွင်ပြီးအသစ်တွေပေါ်ပေါက်လာတာမဟုတ်ဘူး။အဲ့ဒီတွေတအားအခက်အခဲဖြစ်နေတဲ့လူဆိုရင်အသေးစိတ်ဘယ်နေရာမှာနေပါလဲ။ဘယ်လိုစီးသွားလို့ဘယ်နေရာကိုရောက်တဲ့အတွက်သုံးသိန်းကျသွားပါလဲဆိုတဲ့အခြေအနေဆိုကျွန်တော်တို့ရှိတယ်။ကျွန်တော
်အခုစနစ်တက်မှာအရင်ကဖြစ်ခဲ့သလိုကားတွေကိုအလူအယက်မောင်းပြီးငွေရှာတာမျိုးမဖြစ်အောင်ရင်မောင်းတဲ့ရင်အကူတွေကိုပုံသေးလစာတတ်မှတ်ပြင်ဆင်ပေးဖို့အစိုးရကပြင်ဆင်ထားပါတယ်။ဒါပေမဲ့အခုစနစ်သစ်ဆက်ဆချင်းမှာတော့အဲ့လိုမလုပ်နိုင်သေးပဲနောက်3လကြာပြီးမှပဲစတင်မှာပါ။ဒါနဲ့ပတ်သက်ပြီးရင်အကူတဦးဖြစ်တဲ့ဦးနိုင်ဦးကတော့သူ့ရဲ့အမြင်ကိုခုလိုပြောဆိုသွားပါတယ်
။လမ်းစာနဲ့သွားမယ်ဆိုတာကတော့ကောင်းပါတယ်။ကောင်းပါတယ်ဆိုတာကဘာလို့ကောင်းလဲလို့ဆိုလို့ရှင်တော့ဗျာ။အခုကျွန်တော်တို့ကားရှင်ဖိုက်တာတွေပဲမရှိတော့ဘူး။ဒီနေ့ဒီကြော်မောင်းတာမရှိတော့အနေနဲ့ကင်းသွားမယ်။တော်လေလက်ခံပေးတယ်။သာသနာတော်မယ်ဆိုလို့ကျွန်တော်ပို့ပြီးအဆင်ပြေတယ်။နော်။ဒါမှတခုစိုးရင်လည်းဘာလို့စိုးရင်လဲဆိုတော့ကျွန်တော်တို့ဒီကားကြီးတွေမှာရင်မောင်းတစ်ယောက်ရှိမယ်၊စပယ်ယာနှစ်ယောက်ရှိမယ်။အဲ့တော့သူကလာသနာသွားပြီဆိုလို့ချင်းစပယ်ယာနှစ်ယောက်မှာတစ်ယောက်ဖို့ချင်တစ်ယောက်ပဲထားမှဆိုပြီးတော့ကျန်တဲ့စပယ်ယာတစ်ယောက်ဒီသူ့ရဲ့မိသားစုစာဝန်တွေဘာနဲ့ရှိမလဲ။ဒါကြီးကျွန်တော်စဉ်းစားရမယ်။အဲ့တော့ကျွန်တော်လည်းမိသားစုရှိတယ်။အဲ့လိုပဲကျန်တဲ့စပယ်ယာကြီးလည်းမိသားစုရှိကြတယ်။အဲ့တော့သူတို့ရဲ့မိသားစုတွေစာဝန်တွေတွေဘလို့ခက်ခဲသွားမလဲ၊ကြက်တဲသွားမလဲ။ဒါမျိုးလေးတွေကျွန်တော်သိချင်တယ်။အော်လေကားကြီးတစ်စီးမှာစပယ်ယာနှစ်ယောက်တည်းရှိတာဟုတ်မှာ။နှစ်ယောက်မှာတယောက်ဖြုတ်ကြပြီတယောက်ဝယ်ထားမယ်ဆိုဒီခါကြတော့အဲ့စပယ်ယာတယောက်ရဲ့မိသားစုစောင်းဝန်နေရတယ်။ဘလို့များလုတ်ကင်စားတော့ကြမလဲ။အဲ့ဒါလေးလေဖြည့်ရှင်းပေးသေးခြင်းနဲ့ပေါ့နော်
။အခုစနစ်တက်မှာတော့အရင်လိုစီကဲမဲ့တာတွေမဖြစ်အောင်အစိုးရအနေနဲ့တေချာကြက်မက်ကင်တွေသွားမှာဖြစ်တယ်လို့ရန်ကုန်တိုင်းလမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်ကပြောဆိုထားပါတယ်။ရင်လန်းကျောင်း80နဲ့စတင်လိုက်တဲ့ဒီစနစ်သစ်စတင်လှုပ်ရှားအသက်ဝင်လာတဲ့အပေါ်မှာခီးသွွားပြည်သူတဦးဖြစ်တဲ့ဦးစန်းထွန်းကတော့အခုလိုမှတ်ချက်ပေးခဲ့ပါဗျာ
။မဲပြောလို့တော့မရသေးဘူးပေါ့နော်။ဘာလို့လဲဆိုတော့ဒါမျိုးကဟိုချက်ချင်းအပြေချပြီးတော့ဆုံးဖြတ်ဖို့ဆိုတော့ခက်ပါတယ်။ဘာကြောင့်လဲဆိုတော့အခုမှတစ်ချောင်းမရှိသေးတစ်ခေါက်ပဲရှိသေးစီးရတယ်။မထသဆိုတာစီးလာတဲ့အခေါက်ပေါင်းကမနေတော့ဘူး။သူ့မှာစီးလာတာအခုဒီမနေ့ဆိုအပြာမှနှစ်ခေါက်ပဲရအောင်မှာ။ဆိုတော့ဘယ်လိုမှပြောလို့မရသေးဘူး။
အခုအပြောင်းလဲကိုပြည်သူအများစုကချိုးဆိုကြပြီးဆက်ဆဆချင်းမှာအခက်အခဲတွေကြုံနေရပေမဲ့လေအစိုးရဘက်ကအကောင်းဆုံးဖြည့်ရှင်းလှုပ်ဆောင်ပေးသွားမယ်လို့ပြည်သူတွေဘက်ကတော့မျှော်လင့်နေစေဖြစ်ပါရဲ့ရှင်။